ဒီမိုကရက်တစ်ပါတီအပါအဝင်နိုင်ငံရေးပါတီတချို့နဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဂျွန်ဆန်းစုကြည်တို့ဒီကနေ့အန်အယ်လီရုံးချုပ်မှာတွေ့ဆုံခဲ့ပါတယ်။အန်အယ်လီပါတီကဘယ်လိုဆက်လက်ရည်တည်မယ်ဆိုတာမသေးချာသေးတဲ့အတွက်နိုင်ငံရေးလုပ်ငန်းတွေကိုဘယ်လိုဆက်ပြီးလုပ်ဆောင်ကြမယ်ဆိုတာလည်းမသေးချာသေးပါဘူး။ဒါပေမဲ့လူမှုရေးလုပ်ငန်းတွေကိုမကြခင်မှာစတင်ပူးပေါင်းလုပ်ဆောင ဒီကနေ့ကတော့ပြည်ထောင်စုကြီးအဖွဲ့ဝင်တွေနဲ့တွေ့ဆုံလာတဲ့အပြင်တိုင်းဒေသခေါင်းဆောင်တွေပြီးခဲ့တဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့တတိပုဂ္ဂလအမတ်တွေတန်တမာနေနဲ့နေ့စဉ်ဆိုးဆိုးလို့တွေ့ဆုံနေတာပါဒီကနေ့တော့ပြီးခဲ့တဲ့နိုဝင်ဘာ9ရက်ရွေးကောက်ပွဲမှာရှင်ပြိုင်ခဲ့ကြတဲ့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့ပါတယ်
ဒီမိုကရက်တစ်ပါတီမြန်မာပြည်ကခေါင်းဆောင်နေတဲ့ဒီကနေ့မနေ့ပိုင်းမှာဒေါ်အောင်ဆန်းစုကြည်တွေ့ဆုံခဲ့တဲ့အကြောင်းကိုတော့အန်အေဒီပြောခွင့်ရပုဂ္ဂိုလ်ဦးအောင်ကျိုင်ကပြောပြပါတယ်ဒီမိုကရက်တစ်ပါတီမြန်မာပြည်ကခေါင်းဆောင်များနဲ့မနေ့ကစေနာကြီးခွဲကကျွန်တော်တို့ဘိုလ်လုံးဆောင်ဖွဲ့စီဝေးခါတယ်မှာတွေ့ဆုံပါတယ်ကျွန်တော်တို့ဖွဲ့ချုပ်ကဥက္ကဋ္ဌဦးတင်ဦးဘ
ပါတီဥက္ကဋ္ဌဦးသူဝေပါတီအတွင်းရေးမှုတွေဖြစ်ကြတဲ့ဒေါ်တန်တန်နုဒေါ်နေဂျီဘဆွေဒေါ်ချိုချိုကျော်ငယ်ဦးညွန့်လိုင်နဲ့နေဘလူဘဆွေတို့အပြင်တခြားအဖွဲ့ဝင်တွေလိုက်ပါသွားကြတယ်လို့ဆိုပါတယ်ဒီမိုကရက်တစ်ပါတီအနေနဲ့လည်းဒေါ်ဆန်းစုကြည်အခုလိုလွတ်မြောက်လာတဲ့အတွက်တွားရောက်နှုတ်ဆက်ရင်မြန်မာနိုင်ငံမှာလူထုကလိုချင်နေတဲ့အပြောင်းအလဲဖော်ဆောင်နိုင်ဖို့ရမှာဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုကအရေးပါတဲ့အကြောင်းနဲ့နိုင်ငံရေးလူမှုရေးကိစ္စတွေကိုဆွေးနွေးပြခဲ့ကြတယ်လို့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးသူဝေကအခုလိုပြောပြပါတယ
်ကျွန်တော်တို့ကတော့သူ့ကိုသွားပြီးတော့နှုတ်ဆက်တာလीနော်သူဝန်တာတဲ့အကြောင်းလည်းပြောတာပေါ့နော်အခြေအနေလေးတွေကိုကျွန်တော်ကရှင်းပြတယ်အခုဆိုရင်သူကထွက်လာတဲ့အခါမှာပြည်သူလူထုကနေပြီးတော့ဝန်ပန်းတစားနဲ့လှဲ့လှဲ့လှဲ့လှဲ့ကျူတယ်ပေါ့နော်အဲ့ဒါဟာတိုင်းပြည်အတွက်လင်းရောင်တစ်ခုပါပဲလို့နော်တိုင်းပြည်ကလည်းဘာလို့ခြင်းလဲဆိုတော့ဟုတ်လားတကယ်ကောင်းတဲ့အပြောင်းလဲတစ်ခုလို့ခြင်းတယ်အဲ့ဒါကိုဆိုရင်သာတော်ဆန်းစုကြည်ရဲ့တာဝန်လူဖြစ်လာတာပေါ့လို့ကျွန်တော်တို့ပြောပြတယ်။နိုင်ငံရေးကိစ္စနဲ့ပတ်သက်လို့ကတော့လို့ကျွန်တော်တို့ဒီလိုချက်တူတယ်၊လောကကြီးတူတယ်ဆိုတော့အတူတွဲလို့ပါမယ်လို့။ဒီကိစ္စတွေမှာတော့အားလုံးပေါ့နော်။ဒါဆိုကျွန်တော်တို့တွဲလို့မယ်။တဲလို့ဆိုပြီးတော့အဲ့ဒါကြီးပြောပြတယ
်။နိုင်ငံရေးကိစ္စတွေမှာတော့အနေဒီရဲ့ရည်တည်ချက်ဘလို့ဖြစ်မယ်မှန်းသူတို့ဘက်ကမသိသေးပေမဲ့လည်းတူညီတဲ့လုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားဖို့နဲ့မကြခင်မှာအများဆုံးအကောင့်ထဲပေါ်လှုပ်ဆောင်နိုင်မဲ့လူမျိုးလုပ်ငန်းတွေကိုဆွေးနွေးပြတဲ့အကြောင်းဥတုဝေကအခုလိုဆက်ပြောပါဗျာ
။နိုင်ငံရေးကြတော့သူတို့ရဲ့ယက်တီချက်ကမသေးကြသေးတော့နိုင်ငံရေးကခြိလှမ်းပဲဆက်လာမှာဆိုမပြောရသေးဘူးပေါ့နော်။ဒါပေမဲ့လူမျိုးလုပ်ငန်းတွေကြတော့ကျွန်တော်တို့ဆက်လုပ်ဖို့သဘောတူလိုက်ပါတယ်။သူရေးမှာတော့တနင်္ဂနွေလို့လို့ရပါတယ်လို့အဲ့ဒါကိုပြောပြပါတယ်။အခုဆိုရင်ကျွန်တော်တနင်္လာနေ့တိုင်းမှာပညာရေးလုပ်ငန်းတို့ကျန်းမာရေးလုပ်ငန်းတို့မှာအတူတူကလုပ်ဖို့စပြီးတော့လုပ်မှာပေါ့နော်စီမံကိန်းကိုဒီတစ်ပတ်အတွင်းမှာချမယ်လို့သူပြောပါတယ
်အန်အေဒီအနေနဲ့နိုင်ငံရေးအရာဆက်လက်ရည်တည်ဖို့ကိစ္စအတွက်ဥပဒေလမ်းကြောင်းအရာဆက်လက်ရင်ဆိုင်နေစေဖြစ်ပေမဲ့လည်းဘယ်ပါတီအဖွဲ့အစည်းနဲ့မဆိုသူတို့ဘက်ကတော့ဆက်ဆံသွားမယ်အကြောင်းဥတုဝေကပြောပါတယ
်ဆက်ဆံတာကတော့ဘယ်လိုနဲ့ဆိုဆက်ဆံရမှာပဲလေနော်သူတို့ကဟိုဒုတိယပင်လုံညီလာခံဆိုတဲ့ကိစ္စပြောတာရှိတယ်လေနော်အဲအဲ့ဒါမျိုးကြတော့ကျွန်တော်ကပြောတယ်အဲ့ဒါဟာအင်မတန်မှပြင်မှုတဲ့ပြဿနာဖြစ်တယ်အဘိဓမ္မာလည်းခက်လက်ခက်တယ်အဲ့ဒါကိုအချိန်ယူရမယ်တိုင်းသားလူမျိုးစုတွေကနားလည်မှုရှိအောင်ပြည်တော်စုစိတ်ဓာတ်ရှိအောင်ဒါတွေကတော့ကြိုက်ပါတယ်လို့ဒါပေမဲ့အဲ့ဒီဟာကြီးကိုရှည်တန်းတင်ဖြစ်ရင်အခက်အခဲတွေရှိမယ်တခြားလုပ်ငန်းတွေပါတော့လောက်ခက်သွားမှာရှိပါတယ်လို့ကျွန်တော်ဖက်ဒရယ်ကိစ္စဟုတ်ပင်လုံညီလာခံစပြီးတော့ဒီအာဏာသိမ်းတဲ့ကြည့်အောင်ကျွန်တော်ရှင်းပြလိုက်တယ်အဲ့ဒါကြီးကိုနော်အဲ့တော့ကျွန်တော်ပြောပြတဲ့အချက်တွေကိုသူကစဉ်းစားပါမယ်လို့တော့ပြောတယ်ပေါ့နော
်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးသူဝေပြောပြခဲ့တာပါအဲ့ဒီနောက်မှာတော့ဒေါ်ဆန်းစုကြည်ဟာ88မျိုးဆက်ចောင်းသားအင်အားစုနောက်ရွတ်ောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့မတူကွဲပြားခြင်းနဲ့ညီညာရေးပါတီစတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးနိုင်ငံရေးလူမှုရေးကိစ္စတွေကိုဆွေးနွေးပြခဲ့တယ်လို့သိရပါဗျ။ဒီကနေ့မနေ့၈နာရီလောက်တုန်းကတော့အင်းစိန်ရွာမကခရီးရန်ဘာသာဝင်20လောက်ဒေါ်ဆန်းစုကြည်အိမ်ကိုလာပြီးတော့ဆူတောင်းပေးခဲ့ကြတယ်လို့သိရပါဗျခင်ဗျာ။